ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အတွက်ဆိုပြီးမြန်မာစစ်ဖက်ထိပ်တန်းအရာရှိကြီး3ဦးရဲဘက်ထိပ်တန်းအရာရှိကြီး2ဦးနဲ့တပ်မတော်တပ်မနှစ်ခုတို့ပေါ်အမေရိကန်ပြည်တော်စုကဩဂုတ်လ18ရက်တောက်ကြနေ့မှာတံခတ်ရေးယူမှုတွေချမှတ်လိုက်တာပါမြန်မာနိုင်ငံကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုယ်လုံးရဲ့အတွက်ကိုယ်တော်ဝန်ယူစေဖို့နိုင်ငံတကာရဲ့ကြိုးပမ်းလှုပ်ဆောင်ချက်အနေနဲ့အခုလိုတံခတ်ရေးယူမှုချမှတ်တာဖြစ်တယ်လို့အရေးယူမှုချမှတ်တဲ့အမေရိကန်ဗန္ဒာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုရေးယူတဲ့ပုံစံဟာအရင်ကာလတွေတုန်းကလုပ်ဘူးတဲ့ပုံစံတွေနဲ့မတူဘဲအတိအကျရေးယူတဲ့ပုံစံဖြစ်တာကြောင့်ဒီနဲ့တဲလို့အမေရိကန်ခြေဆိုင်မြန်မာရေးလည်လာသူဒေါက်တာတင်းဆွေကပြောပါတယ
်ပထမတစ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလို့တခြားနိုင်ငံတစ်ခုကနေပြီးတော့တန်ခါရေးယူရဲဆိုတော့ဒါတော့စိတ်မကောင်းကြရပါဘူးသို့တော့ကျွန်တော်တို့အနည်း20ကျော်ပြည်ပနိုင်ငံရေးဆောင်ရွက်တဲ့ကာလတုန်းကလည်းစစ်စိုးလက်ထက်မှာလူခွင့်ကြီးချုပ်ပေါက်မှုကိုကြောင့်ပြပြီးတော့အရေးယူမှုတွေမျိုးမျိုးလုပ်ခဲ့ပါတယ်အဲ့ဒီတုန်းကတော့ဘာမာဆိုတဲ့မြန်မာနိုင်ငံတစ်ခုလုံးအပေါ်မှာခြားတဲ့ဟိုဆန်ရှင်ခေါ်တဲ့တန်ခါရေးယူမှုတွေဖြစ်ခဲ့ပါတယ်ကုလသမဂ္ဂကစပါနော်ခုနောက်ပိုင်းမှာတော့ဘာမာဒီမှာပြောင်းလဲတူတူရှိလာတဲ့နောက်ပိုင်းမှာတော့ဒီပြစ်မှတ်ထားအရေးယူမှုတွေလှုပ်လာတယ်ဒါကတော့ဝလုံးသိမ်းရိုက်တန်နဲ့ဆိုင်တော့ဟိုစီဒီယိုလေးလို့ကျွန်တော်မြင်ပါတယ်ခင်ဗျာနိုင်ငံပြည်တော်စုကစနစ်တကျလေးလာပြီးတော့သူတို့နိုင်ငံရဲ့နိုင်ငံရေး policy အရလောက်တာလို့ကျွန်တော်မြင်နေတယ်။တချို့နိုင်ငံအနေနဲ့တော့မတူဘူး။တနည်းအားဖြင့်သူကအချက်လက်အထောက်အထားခိုင်မာတယ်၊ညှင်းဆိုးချက်တွေ၊ဟိုကြားနာသိသိမှုတွေအကုန်လုပ်ပြီးမှသူကဆုံးဖြတ်ချက်ချလာဖြစ်တဲ့အတွက်ဒီဟာလေးနက်မှုရှိတယ်လို့ကျွန်တော်ယူဆပါတယ
်။ရန်ကုန်မြို့အခြေစိုက်မြန်မာရေးလည်လာသူဒေါက်တာရန်မျိုးသိန်းကလည်းအမေရိကန်အနေနဲ့အသေးအချာစဉ်းစားလှုပ်ဆောင်တဲ့လိုရာတစ်ခုအဖြစ်ယူဆပါတယ
်။ဒီအမိန့်ထုတ်ပြန်ဖို့အတွက်ဒီအမေရိကန်အစိုးရအပိုင်းမှာရောနောက်အမေရိကန်လွှတ်တော်အပိုင်းမှာရောတော်တော်လေးကိုအချိန်နဲ့ဆွေးနွေးပြီးတော့တော်တော်လေးနှိုင်းနှိုင်းချိန်ချိန်ပေါ့လေချိန်ချိန်ချိန်ချိန်နဲ့သူ့ခမိန်ဖုံးနှလုံးမူပြီးတော့ဖျန်းနဲ့ခြေလမ်းတစ်ခုလို့ကျွန်တော်တော့မြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုပြန်ပြီးရဖို့အရေးတကြီးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ရောအမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောခြေတွေ့ဆက်ဆံပြီးတော့ယုံကြည်မှုပို့ရအောင်မဖြစ်မနေဆောင်ရွက်ရမယ်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒါရှိအမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးတော့လည်းပဲမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်ချေချေပြန့်ပြန့်ချင်းကပ်ဖြူရှင်းဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်
။အမေရိကန်ရဲ့ဒီကြိမ်တန်ခတ်အရေးယူမှုထဲမှာအမတ်သုံးစစ်စင်ရေးအထူးအဖွဲ့မှလုပ်ခဲ့သူဒုတိယဗိုလ်ချုပ်ကြီးဟောင်းအောင်ကျော်စောအမတ်ဆန်ကစစ်စင်ရေးကုကဲမှုဌာနချုပ်မှုပုံမှုချုပ်ခင်မောင်ဆိုးနေကြားဆောင်တပ်ဖွဲ့မှဟောင်းရဲမှုချုပ်သူရဆန်းလွင်တပ်မကိုကိုတပ်မမှလုပ်ခဲ့သူပုံမှုချုပ်ခင်လိုင်တို့နဲ့အတူတပ်မကိုကိုနဲ့တပ်မသုံးသုံးတို့ပါပါဝင်ပါတယ်ဒီထက်ကဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်စောကို2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ရနာထားကြောင်းတပ်မတော်ကဇွန်လမှာသတင်းထုတ်ပြန်ထားပါတယ်ဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်စောပုံမှုချုပ်ခင်မောင်ဆိုးနဲ့ရဲမှုချုပ်သူရဆန်းလွင်တို့ဟာဒီကရဲဇွန်လမှာဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကတန်ခတ်ရေးယူတဲ့စီရင်ထဲမှာလည်းပါထားသူတွေပါအမေရိကန်ရဲ့အခုတန်ခတ်ရေးယူမှုချမှတ်ချက်မတိုင်ခင်ကပဲရခိုင်ပြည်နယ်တွင်လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုကိုအစိုးရကဖွဲ့စည်းထားပါတယ်အခုရေးယူမှုကဒီကော်မရှင်ပေါ်ဖိအားပေးတဲ့သဘောမျိုးဖြစ်နိုင်ပါသလားဒေါက်တာတင်းဆူရဲ့အမြင်က
ကျွန်တော်တော့ဟိုသက်ရောက်မှုဖိအားသဘောမျိုးတော့မမြင်ဘူးသို့တော်လည်းပဲနိုင်ငံတကာ PR ဆက်ရှိနေတယ်ဆိုတာကိုသိပြီးတော့ကော်မရှင်တော်လကောင်အစိုးရကတော်လကောင်ဟာခိုက်တဲ့ဖြည့်ရှင်းမှုပေါ်မှာအရင်နဲ့ပိုပြီးတော့ဟိုတတိကြီးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗ
ျကော်မရှင်အနေနဲ့တကယ်ပဲတီးခြားလွတ်လပ်တဲ့ကော်မရှင်ဖြစ်ဖို့ဆိုရင်ပြည်တွင်းပြည်ပနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော်တော်ရန်မျိုးသိန်းကအကြံပြုပါတယ
်အမေရိကန်ပြည်တော်စုရဲ့တွေ့ရှိချက်တွေတော့တပ်ပြီးထောက်ထားပြီးလည်းပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့တော့ထည့်သွင်းစဉ်းစားဖို့နောက်ပြီးတော့ဒါ리고လေးလာတုံးတတ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖြစ်ဖို့ဆိုရင်ကျွန်တော်အများအဖြစ်ဒါနိုင်ငံတကာအတိုင်းဝိုင်းနဲ့လေပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်နောက်ပြည်တွင်းမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေကိုကူစားပြုတဲ့ရခိုင်မျိုးသားပါတီအပါအဝင်အဲ့ဒါပြည်တွင်းအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်အဲ့ဒီလိုနှစ်ဖက်လုံးလုံးနှိုင်ပြီးတော့တကယ်လွတ်လပ်ပြီးတကယ်ချားနေပြီးတော့တကယ်မှန်ကန်တဲ့အဖြစ်ရပ်တွေကိုထင်ရတဲ့အစီအကံစာမျိုးထပ်ပေါ်လာမှသာလျှင် နိုင်ငံတကာအတိုင်းအဝိုင်းကိုပြည်တွင်းရာကိုယုံကြည်မှုကိုမြင့်တင်နိုင်တဲ့တည်ဆောက်နိုင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ခြေလှမ်းဖြစ်လာနိုင်မယ်လို့မြင်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကလည်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ဗောက်ထုတ်သွားမှာဖြစ်ပြီးကျူးလွန်သူတွေကိုလည်းဆက်အရေးယူသွားမှာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့စွဲနဲ့ပဲထုတ်ပြန်ချက်တစ်ခုမှပြောထားတယ်လို့ဖန်စီတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်။အခုဒဏ်ခတ်ရည်ရွယ်မှုထဲမှာပါသူတွေရဲ့ပိုင်ဆိုင်မှုတစုံတရာအမေရိကန်မှာရှိတယ်ဆိုရင်ထိမ့်ချုပ်ကန့်သက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုရည်ရွယ်ခံရသူတွေနဲ့ဘယ်လိုဆက်ဆက်ပတ်သက်မှုမျိုးမှမလုပ်ရဘူးလို့ပိတ်ပင်တားမြစ်ထားပါတယ်ခင်ဗျာ။